အကြံပေးမှုနဲ့မုံတရားတွေဖြစ်လာအောင် Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချလှုံ့ဆော်နေတာကုမ္ပဏီအကြီးအကဲတွေကသိပေမဲ့ကုမ္ပဏီရဲ့အကျိုးမြတ်ကိုရှည်တန်းတင်ပြီးမတိကျိုးကျွန်ပြုခဲ့တယ်လို့ကုမ္ပဏီဝန်ထမ်းအောင်သူကပြောပါတယ် Facebook ကုမ္ပဏီအတွင်းကအမှတ်တမ်းအထောက်အထားတွေကိုဖွင့်ချခဲ့သူတူဖြစ်တဲ့ Francis Hogan ဟာဒီကနေ့ American Telegraph မှာတင်ပြပြောဆိုဖို့ရှိပြီး Reuters သတင်းဌာနကကြီးကွင်ရခဲ့တဲ့သူ့ရဲ့တင်ပြချက်မိတူထဲမှာအဲလိုပြောထားတာပါဒါကြောင့်လဲ Facebook အပေါ်စီကံတင်ကြဖို့တွတ်တော်ကိုသူတင်ပြမယ်ထဲမှာပါဝင်နေကြောင်း Riders သတင်းတပုတ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့လူတွေကိုအစုပြုံလိုက်တပြတ်မှုတွေဇန်နဝါရီလ6ရက် American ပြည်တော်စုတွတ်တော်ကိုအတင်းဝင်စီးနင်းခဲ့တဲ့အဓိကယုံတွေဟာ Facebook ကုမ္ပဏီကိုအသုံးချလှုံ့ဆော်ခဲ့တာတွေရဲ့တာဒကားတွေဖြစ်လဲ Riders သတင်းမှာရေးထားပါတယ် Facebook နဲ့အတူသူ့ရဲ့ Instagram နဲ့ WhatsApp တို့မနေ့က6နာရီလောက်ပြတ်တောက်သွားတာကြောင့်ကမ္ဘာတွင်းမှာလူပေါင်းသန်းနဲ့ချီပြီး Facebook ကိုတုံးလို့မရဖြစ်သွားခဲ့တဲ့အချိန်မှာပဲ Facebook နဲ့ပတ်သက်တဲ့ဝေဖန်ချက်တွေလည်းထွက်လာတာပါ။ဆီလီကုမ္ပဏီတွေကြောင့်ဂျမားကြီးထိခိုက်နေတယ်လို့သိခဲ့တဲ့အချိန်အစိုးရဘက်ကအရေးယူဆောင်ရွက်ခဲ့ပြီးကားမောင်းရင်ကပတ်ပတ်မှဘေးရန်ကင်းမယ်လို့သိခဲ့တဲ့အချိန်မှာလည်းအစိုးရဘက်ကအရေးယူဆောင်ရွက်ခဲ့ပါတယ်။အခုလည်းအလားတူဆောင်ရွက်ပေးဖို့မိတ္တရက်ခံကြံပါတယ်လို့ Facebook ကုမ္ပဏီကိုအရေးယူဖို့တောင်းဆိုမဲ့ Francis Hogan ရဲ့ထွက်ဆိုချက်ထဲမှာဖော်ပြထားပါတယ်။